ကချင်ပြည်နယ်မှာဆေးရဆေးရည်နဲ့ဆစ်ဆောင်ဒုက္ခတွေရေးတရုတ်ဖို့တင်ဆက်ခဲ့ကြတဲ့ကချင်တိုင်းရင်းသားတက်ကြွလှူရှာသူလူငယ်တယောက်ကိုငြင်းချမ်းစွာစူဝေးခွင့်နဲ့စီတန်းလမ်းလျှောက်ခွင့်ပုံမှန်19နဲ့ဒီကနေ့ပဲတရားစွဲဆိုလိုက်ပါတယ်။တကြော့ပြန်စစ်ပွဲတွေရဆိုင်ရေးတောင်းဆိုရင်အရေးယူခံရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ကြတဲ့လူငယ်တွေကိုတော့ဒီကနေ့တရားရုံးမှာဒေသခံကချင်တက်ကြွလှူရှာသူတွေကလည်းအားပေးခဲ့ကြတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမုံကပြောပြထားပါတယ်။
မြန်မာစစ်တပ်နဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ကြား18နှစ်ကြာအပြစ်ခတ်ရဲစဲရေးပြပြပြီးတိုက်ပွဲတွေတကြောပြန်ကြီးထွားခဲ့တဲ့၈နှစ်ပြည့်အဖြစ်နဲ့တနင်္ဂနွေနေ့တုန်းကမြကြီးနားမြို့မှာစစ်ရဲစဲရေးနဲ့ဆစ်ရှောင်ဒုက္ခတွေရဲ့အရေးတရုတ်ဖို့တင်ဆက်ခဲ့ကြသူတွေကိုဥဆောင်ခဲ့တဲ့ကိုပေါ်လူနဲ့ကချင်အမျိုးသမီးဆမ်နုဘန်တို့ကိုရဲဖွဲ့ကတရားစွဲလိုက်တာပါငိမ့်စုစီပုံမှန်19နဲ့မြကြီးနားရဲစခန်းကနေတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ကြောင်းကိုရိုက်တရားစွဲဆိုခံရတဲ့ကချင်အမျိုးသမီးဆမ်နုဘန်ကပြောပါတယ
်။မမီရရကျွန်တော်အိုပိုလင်းနဲ့ကျွန်မဆမ်နုကဟောပေါ့နော်ဒီရဲစခန်းတကနေဦးအမှုဖေးလိုက်ဆိုပြီးမှကျွန်တော်တို့ကိုလာတန်းတင်ခိုင်းတာပေါ့အဲ့ဆိုကျွန်တော်တို့တကနေလည်းတာဝန်ရှိရဆိုတဲ့ကြောင့်ကျွန်တော်တို့စောင့်နေပြီးတော့သူတို့တကနေကပုံမှန်19ရင်းစုစီနဲ့တရားစွဲရတဲ့ဆိုတဲ့ဟာပြန်ပြောပြရပေါ့ဒီနေ့မနေ့ကျတော့တရားလိုနေ့နေ့လုံးလုံးတန်းဆိုတကနေကျတော့ဒီမှာပါဒီရင်းစုစီပုံမှန်19နဲ့တရားစွဲရပေါ့နော်အဲ့ဆိုကျွန်တော်တို့တကနေရောဒါရည်ရည်ချစ်တဲ့ကောင်အဖြစ်ရှိလာတဲ့ကျွန်တော်ကအပြည့်မရှိဘူးဆိုတော့အဖြစ်ခဲ့ပေါ့အဲဆိုတော့အာနာမည်19ရက်နေ့မှာဒီလိုတက်ကောင်ကြီးဆက်လက်ပြီးမှဖြစ်ဖြစ်သွားဖို့ရှိတယ်ပေါ့နော်ဟုတ
်ရဲစခန်းကိုသွားရောက်ချေရောတရားခွင်ကိုလာရောက်တဲ့ချေကချစ်ဒေသခံတွေနဲ့ဆစ်ချောက်ပြည်သူတွေကလာရောက်အားပေးခဲ့ကြပါတယ်တရားစွဲခံကချစ်လူငယ်တွေဘက်ကတော့အပြည့်မရှိကြောင်းတရားရုံးမှာထွက်ဆိုခဲ့ပြီးအမှုကိုရင်ဆိုင်သွားမယ်လို့ဆမ်နုပိုင်ကပြောပါတယ
်ဒီလိုတော့ခုခံချေပေါ်တာဖို့တော့အကလုံးစီစဉ်ထားပါတယ်ဒါလို့ဆိုရင်သူတို့ဒီကိစ္စကရဲစခန်းတက်ကောင်ကဒီလိုချင်ဆွေးလို့မရတဲ့ကိစ္စဟုတ်တယ်ဒါမှသူတို့ကညရအောင်ဆွေးရအောင်ဖြစ်တဲ့ဖြစ်သွားရတယ်နော်ဘာလို့ဒီမှာခုနကနေမှာပေါ်ပေါ်ကြီးရဲ့ကျွန်တော်ရဲ့တာဒီမှာရေးခဏမြင့်ရှိချစ်တဲ့နည်းအဲ့ဒီတော့ဒီကိစ္စကမိတမ်းကလေးတွေကဆိုတော့ဒါအထင်မှတ်ပေးတဲ့ဆိုတော့ပေါ်မင်းလျှောက်ပါမှာကျွန်တော်ပြောခဲ့တယ်အဲ့တော့ကျွန်တော်လည်းပေါ်မင်းလျှောက်ခဲ့တယ်ဒါကိုပါကြည့်တော့မြင့်ရှိချစ်နေဆွေးရလဲဆိုတော့ဒီဒီကအရင်ကအားပြပြကြတော့ရှိတယ်ဒါမှတကယ်ဟိုပုံကန်တဲ့အစီအစဉ်ဘာမှမဖြစ်ဘူးကျွန်တော်အဲ့ဟာကိုကျွန်တော်ကဒီမြင့်ရှိချစ်နဲ့ပြဆွေးရတဲ့ဟာကဒီမိုကရေစီရဲ့ငေါအော်နေရဲ့အစိုးရအမှန်တကယ်အစိုးရတွေကဒီမျိုးစီကိုတည်တည်ကျွတ်နဲ့ရေးဖို့ပေါ့နော်ပုံမှန်ကျင်းကအလုံးနေတာလားဆိုတဲ့ဟာကတော့ကျွန်တော်မျိုးကနေအများကြီးရှိရပါတော့နော
်အလားတူကချင်ပြည်နယ်မှာစစ်ပွဲတွေအဆုံးသတ်ရေးဆစ်ရှောက်ဒုက္ခသည်တွေရဲ့အရေးတောက်ဆိုလှုပ်ရှားရင်းနဲ့ဖမ်းဆီးထောင်ချခံခဲ့ရကနေပကြသိခင်ကမှပြန်လွတ်လာခဲ့တဲ့ကချင်လူငယ်ကိုလမ်းဆောက်ကလည်းလွတ်လပ်စွာဆန္ဒဖော်ထုတ်မှုတွေကိုလေးစားဖို့တိုက်တွန်းလိုက်ပါတယ
်အထူးကတော့ကျွန်တော်တို့ကဒီတည်တူတွေဒီအစ်ကိုကျွန်တော်တို့ဒီစစ်ပွဲဒုက္ခသည်တွေရဲ့အခြေအနေမှန်ကိုကျွန်တော်တို့ပေါ်ထုတ်တဲ့အရင်းဆုံးစာကျွန်တော်တို့ဒီဆစ်ဆောင်လူငယ်တွေကနေကျွန်တော်တို့ဒီအမှုပညာကပါနဲ့ကျွန်တော်တို့ဒါလေးဆောင်ရတာပဲဆိုတော့ဒီ democratic transition ကိုတောင်းနေတဲ့ဟာကျွန်တော်တို့မြန်မာနိုင်ငံရဲ့ပြည်ပကြောင်းလဲမှုအထက်မှာဒီလိုမျိုးလက်ဆွာထုတ်ပေါ်ပြောဆိုမှုတွေကိုဒီဥပဒေအကန့်အသတ်နဲ့သူတို့ကလုပ်ပြီးမှထိ ंछ ုပ်ပြီးမှအမျိုးမျိုးမှုတွေပဲဆက်လက်လုပ်ဆောင်နေဆိုတော့ဒါဗိုက်ဒီရဲ့ပြည်ပကြောင်း democracy ပြည်ပကြောင်းလဲမှုအထက်ကတော့ဒါလက္ခဏာကောင်းမဟုတ်ဘူးပေါ့နော်ဆိုတော့ဒီလိုလုပ်ရင်ဒီလိုရဲရင်လည်းကျွန်တော်ဒီလိုလုပ်တဲ့ဟာကတော့ကျွန်တော်တို့ဒါတော့ပြောဆိုမှုတွေပြန်လောက်ဆောင်တာမှာဖြစ်ပါတယ်ကျွန်တော်တို့သိရပါတယ်ကျွန်တော်တို့လည်းဒီလိုမျိုးလောက်ဆောင်တဲ့ဟာကိုကျွန်တော်တို့တရားပြည်ပြန်ပြန်ဆန့်ကျင်တာပေါ့နော
်ကချေတကြောပြန်စစ်ရှင်းနေပြည့်တဲ့အချိန်မှာတော့နိုင်ငံတကာရောက်ကချေတွေဘက်ကလည်းအရေးပေါ်ထုတ်ပြန်တောင်းဆိုချက်တွေထုတ်ပြန်ခဲ့တယ်လို့ကချေပြည်နယ်အပါဝင်ရန်ကုန်မြို့ကြီးမှာရင်းရဲစွာစစ်ပြီးရေရေဆန္ဒထုတ်ပေါ်ခဲ့ကြပါတယ်အဓိကကတော့ကချေစစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွေထဲမှာအရန်ကိုခက်ခဲဖြစ်နေရတဲ့စာဝေးနေရေးအသက်ရှင်နေထိုင်ရေးလူသားချင်းစာနာမှုအကူအညီတွေကိုတားမြစ်ပိတ်ပင်မှုရှိပဲရရှိရေးနေရရင်တွေကိုလူကုန်တိတ်ခါရှိစွာပြန်နိုင်ရင်းနဲ့ကချင်စစ်ပြီးငိမ့်အောင်ဆောင်ရွက်ပေးပါလို့ NLD ရဲသားအစိုးရကိုတောင်းဆိုသလိုတပ်မတော်ကလည်းထိုးစစ်တွေရပ်ပေးဖို့ရှစ်နှစ်ပြည့်တဲ့အချိန်ကချင်စစ်ရှောက်ပြည်သူတွေနဲ့လူငယ်တွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်